တော်မျိုးနဲ့ကျွန်တော်ဒီနေ့ဆွေးနွေးချင်တာကတော့တရားဥပဒေနဲ့ပြုပြင်လို့မရနိုင်တဲ့လူ့အခွင့်အရေးဆုံးရှုံးမှုတွေခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပါတယ်အထူးသဖြင့်မြန်မာနိုင်ငံ LGBTQ တွေရဲ့အကြောင်းလဲပါဝင်မှာဖြစ်ပါတယ်စကားမစား LGBTQ ကိုမြန်မာလူတခွန်းနဲ့လွယ်လွယ်ကူကူဖြစ်အောင်ပြောရင်ဘယ်လိုပြောလို့ဖြစ်နိုင်ပါလဲခင်ဗျာ
ကောလိင်စိတ်သဘောတဘာဝခွဲခြားသူများဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့လင်းစိတ်သဘောသဘာဝကွဲပြားသူများနဲ့ပတ်သက်ပြီးတော့ဒီလူတွေကိုတရားဥပဒေခွဲခြားတာတော့မရှိဘူးထင်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေအရနော်ပထမအဆုံးကဟု
တ်ကဲ့ဥပဒေအရခွဲခြားခါတာမရှိဘူးလေရာဇဝင်မှုဖြစ်ခံမှတ်တာတော့ပုံမှန်389ကတော့ရှိပါတယ်ဒါကတော့ PLCPT လင်းစိတ်ခွဲခြားသူများမဟုတ်ခင်နဲ့သဘာဝမဟုတ်တော့ဓမ္မတာမဟုတ်တော့လိင်ဆက်ဆံသူများကိုရာဇဝင်မှုသတ်မှတ်ထားတဲ့အတွက်LGBT ကအဲ့ဒီအောင်မှာအကျုံးဝင်တဲ့ပုံမျိုးတော့ရှိနေခင်ဗျာဒါကတော့ကျဆက်ဒီပုံမှာနံပါတ်389မှာပြဿနာရှိနေတော့အပိုက်ဖြစ်သွားတယ
်ဒါမှမဟုတ်အဲ့ဒီကိစ္စတိုင်တန်းသူမရှိရင်အရေးယူနိုင်သလားလူများကိုတင်းစစ်ဆေးပြီးတော့အရေးယူနိုင်သလားသူရိမုတ်သက်သေအထောက်ထားနဲ့တစုံတရာတိုင်ကြားမှုရှိမှအရေးယူနိုင်တဲ့ကိစ္စမျိုးလား
တိုင်ကြားမှုရှိမှအရေးယူနိုင်တဲ့ကိစ္စဖြစ်ပါတယ်အခုလေကျောင်းအထက်ကလေးရှင်ဒီပုဂ္ဂိုလ်ကိုကြားထားတဲ့နေရာမျိုးမှာတိတိကျကျမရှိတဲ့အတွက်ချင်းချောက်ဒီမျိုးကောင်းလာရင်ဒါနဲ့ပတ်သက်ပြီးတော့ဒီရဲခိုတိုင်းမှာအမှုခွင့်နဲ့ယူယူမဲ့ဆိုတဲ့ကိုကြီးမှုကြီးလည်းဒါကိုသိပေးရပါမယ်ခင်ဗျာ
ဆိုတော့လင်းစိတ်ကွဲပြားသူတွေဒန်းတူအခွင့်အရေးရရှိဖို့အတွက်ဥပဒေကြောင်းအရပြင်ဆင်ဖို့လိုတယ်ဆိုရင်တော့အဲ့ဒီဥပဒေကိုပြင်ဆင်ဖို့လိုတာပေါ့နော
်ဟုတ်ကဲ့ဒါကတော့ဒီရာဇဝတ်မှုဖြစ်တတ်မှတ်ထားသောအဲ့ဒါကိုကျွန်တော်ရာဇဝတ်မှုမဟုတ်ဘူးလို့ပြည်ကြောင်းနေဖို့အတွက်လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဥပဒေကကျွန်တော်တို့ဒီလူခွေးရပြောမယ်ဆိုရင်ဒီလူတော်သူဆန်ကအသက်လက်ရှိပြည်သားသူတွေရဲ့မျက်စိညာကိုနဲ့ဒီမှာပဲဖြစ်တယ်မဟုတ်ရှိစစ်တူဖြစ်ဆက်ဆက်နေခိုင်ခွင့်ကိုထိခိုက်တဲ့သဘောမျိုးကျွန်တော်ရှိတယ်။ဒါကဒီအခွင့်အရေးပြောမယ်ဆိုလို့ရှိရင်တော့အဲ့ဒီချက်ပါ။အဲ့တော့ဒီလူမျိုးတွေကလည်းအသက်ပဲလည်းရပြည်သားဒီဥဒ္ဓဘောတိဆန္ဒဖြစ်တဲ့ကိစ္စတစ်ခုကိုကျွန်တော်တို့ဝေရောက်ပြီးတော့ဆက်ဖက်ခြင်းမရှိသေးဘူး။အဲဒါကလူခုရှိတော့ငါကျွန်တော်ပြောမယ်ဆိုပြောလို့ရတဲ့အချက်ဖြစ်ပါတယ်။
အဲဒီဥပဒေကြောင့်အပြင်လူမှုရေးအဖြစ်မြန်မာနိုင်ငံလူမှုအသိုင်းအဝိုင်းကဒီကိစ္စကိုဘယ်လောက်လက်ခံကြပါသလဲ။အဲဒီဟာကပြုပြင်နိုင်တဲ့နည်းရှိသလားဘယ်လိုပြုပြင်သင့်သလဲဆိုတာကျွန်တော်ဆက်ပြီးတော့မေးချင်ပါတယ်
။ဥပဒေကကျွန်တော်ပြည်သူကြောင်းလေးဖို့အတွက်ကြိုးစားနေတယ်။အချိန်ထဲမှာလည်းဥပဒေဘယ်လောက်ကြောင်းကြောင်းမြန်မာပြည်သူလူထုတွေထားတဲ့မှာကနလေးစိတ်သဘောတဘာဝကွဲပြားသူများကိုပါရွေးကြတယ်ညီတွေပြေချမှုတွေပုံတိမှုတွေသူအသိမှမဖြစ်မှုတွေကတော့ပြားမှုတော်တော်ဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ဥပဒေရဲ့မှာပေါ်ပြထားတဲ့ချက်ကစောက်ခဲမှရှိပါတယ်။ဒါပေမဲ့လူရည်အနေနဲ့မှလည်းလူရည်ရင်းထဲမှာခေအောင်နေတဲ့ပါရွေးမဲ့အယူအဆတွေကကျွန်တော်ဘာသာရေးတွေလိုမျိုးတိကျခုံးခဲစင်တာလိုမျိုးကျွန်တော်တို့ရဲ့ဒီဝီရုကလာတုံ့ပြန်ဆုံးမချက်လိုမျိုးနဲ့ကျွန်မမိသားစုအရိကိစ္စကိုလူတွေကပြည်ပြန်ကြောင်းနေတဲ့အတွက်ပြည်တော်မြင့်နဲ့ဖြစ်ဖြစ်နေကြတယ်။တချို့နေရာတွေဒီဟာကိုအမှန်လို့ယူဆတဲ့အတွက်ဥပဒေကြောင်းနေတာကစောက်ကြောင်းမှဒေကပီနဲ့ UDF အသိစိတ်ကနေမှားယူနေတဲ့အစိတ်ထားလိုက်ဆိုင်ရာခိုင်ယူချက်ဒီကြောင်းမှုတွေကဥပဒေကြောင်းနဲ့ပုံပြီးခက်နေလို့ကျွန်တော်ယူဆပါတယ်
။အဲ့လိုပြောင်းလဲဖို့အတွက်မြန်မာနိုင်ငံတွင်မှာအထောက်မှုကဘလောက်ရှိပါသလဲ။များသောအားဖြင့်အသိပညာကျွယ်ဝတဲ့ပုဂ္ဂိုလ်တွေပရိသတ်ပေါ်မှာလွှမ်းမိုးမှုရှိတဲ့စာရေးဆရာတွေအမှုပညာသမားတွေကလုံမဲ့ဆိုရင်လှုပ်လို့ရမယ်လို့ထင်ပါတယ်ဒါပေမဲ့အမှုပညာပိုင်းကိုပြောရင်တချို့ဒီရုပ်ရှင်ဇလန်တို့ဘာတို့မှဒီလိုလိင်စိတ်သဘောသဘာဝကွဲလွဲတဲ့လူတွေကိုဟာသအဖြစ်နဲ့အချိုးနှိမ်ထားတဲ့ဇက်ကောင်ဇဲမျိုးနဲ့ပေါ်ပြကြတာဟိုတုန်းကရှိတယ်အခုကောအဲ့ဒါတွေကိုပြုပြင်ဖို့လုပ်ကြတာတွေ့ပါသလား
ကျွန်တော်တို့ကတော့ဒီလိုမျိုးအယူအဆကြောင်းရဖို့အတွက်ဒီလမ်းတစ်ခုကိုကျူးစားပါတယ်အကြမ်းနဲ့ဆိုတော့မင်းသိတဲ့ဘောတဘာကွဲပြားသူကိုယ်တိုင်ကဒီလိုမျိုးသတ်မှတ်ချက်တွေမဟုတ်ဘူး။ပုံစံသတ်မှတ်ချက်တွေထိုးထောက်နိုင်တဲ့အတွက်သူ့ကိုစိတ်ပိုင်းဆိုင်ရာအတွေးဉာဏ်ပိုင်းဆိုင်ရာဆောင်ရည်ကြည့်တဲ့အပိုင်းဒါရီကိုသူ့ကိုယ်တိုင်ဒီအဆိုးလားအောင်းကိုထိုးထောက်ပြီးတော့ပုံစံကွက်ကိုဆန့်ကျင်နိုင်တဲ့လုပ်ဆောင်တာတစ်ခုရှိပါတယ်။နောက်တစ်ခုကတော့တခြားသူရဲ့အမြင်ကြောင်းနဲ့ပုံအတွက်ပညာပေးလို့ဆောင်ကျင်းဖြစ်ပါတယ်။ဒီအနေမှာတော့ကျွန်တော်တို့ဒီမီဒီယာတွေသူများတွေရှင်းပြပွဲတိုင်းချင်းပြုံးပါတယ်။ဒါပေမဲ့ခုနပြောတူပါပဲဒီမီဒီယာနဲ့အမှုပညာကဏ္ဍကကျွန်တော်တို့သိချင်တဲ့မှန်ကန်တဲ့သတင်းစကားကိုမပါဘဲနဲ့ဒီလူမျိုးလေးသိခွဲပြားသူတွေပေါ်မှာပါရင်းနဲ့ယူဆဖြစ်အောင်အုံမြစ်တွေပြုတ်ခိုင်းမအောင်လုပ်ရတဲ့အခြေအနေရှိနေတယ်။ ။ဒါကြောင့်လို့ဆိုတော့ယူတုကအမှုပညာကိုကြည့်တယ်။ကြည့်တဲ့အခါမှာယူတုရဲ့ကံစားချက်တွေမကဘဲနဲ့လူကြီးရဲ့အုံမောက်ခဲလို့မာရီယန်ကလည်းဝန်ကွမ်းနိုင်တဲ့ပုံစံတွေးမှုတွေလူသူချင်းဖြစ်တဲ့သူတွေမိမိသဘောတဘောကခဲပြားတဲ့သူတွေကိုဟာပလိုမျိုးအကျဉ်းဖက်စရာလိုမျိုးတော့သူလူတွေနဲ့မတူညီတော့ထူးခြားတော့ဒီများပြီးပုံဖော်နေတဲ့အရာတွေရှိနေတယ်။အားအရာကိုကျွန်တော်တားမြစ်ဖို့အတွက်ဥချင်းစီရင်မှုတင်ပြချက်တွေနဲ့တချို့နေရာတွေမှာတော့တားမြစ်စီမဲ့ဒါကြီးကိုပေါက်ပြောက်ပေါက်လို့လို့မရအောင်ထို့လို့သူတွေအာဒီသူတွေကိုယ်တိုင်ကဒီလိုမျိုးကိစ္စမျိုးနဲ့ဝင်ရအောင်လုပ်ဆောင်မယ်ဆိုတဲ့စိတ်ဓာတ်တွေရှိနေတယ်။မှားရတဲ့လူစားတွေကြောင်းနေလို့သူတို့ကိုယ်တိုင်အမှုမကြောင်းနိုင်တဲ့ကိစ္စတွေကကျွန်တော်တို့အတိအကျုံကြည့်နေတဲ့အဟန့်အတားတွေဖြစ်နေပါတယ်။
နောက်တစ်ခုကဒီလူတွေဟာလိင်စိတ်ကြွယ်ပြားတဲ့သဘောတဘာဝရှိတဲ့ဆိုတာကိုမြန်မာတွေအထက်မှာတချို့ကတော့အပေါင်းအသင်းကြောင့်ဖြစ်လာတယ်ဒါနာရှာကြောင့်ပေါ့နေရှာမဟုတ်ဘူးဆိုပြီးတော့ယူဆတဲ့ယူဆလည်းရှိရထင်ပါတယ်အဲ့ဒီတစ်ခုရောဘယ်လိုပြောလို့ပါလဲ
အခုချိန်ထိဒါကြောင့်ဒီလူတွေလိင်စိတ်ကြွယ်ပြားမှုရှိတယ်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့တိကျမှန်ကန်သော theory မရှိသေးပါဘူးတချို့ကတော့နာရှာရသူကလိင်စိတ်ကြွယ်ဖြစ်တယ်တချို့ကတော့ဟော်မုန်းကြောင့်ဖြစ်တယ်တချို့ကတော့ဒီအတိတ်ကံကြောင့်ဖြစ်တယ်ဆိုရင်အမျိုးမျိုးကြီးဖြစ်ဖြစ်ပဲသတိကနေရအရာမျိုးတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ပြောနေတာကဒီကိစ္စကယောဂါလည်းမဟုတ်ဘူးစိတ်ယောဂါလည်းမဟုတ်ဘူးကုသတဲ့ယောဂါလည်းမဟုတ်ဘူးဒါပေမဲ့ဘယ်လိုလဲဖြစ်ဖြစ်ဖြစ်လာတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ကဖြစ်လာတဲ့ပုံစံတိုင်းလက်ခံဖို့ပုံပေါ်ရေးကြည့်တယ်အဖြေရှာလို့မရတော့ကိစ္စအစီအညာရလူမှုရေးရစိတ်ပိုင်းရေးအဖြေရှာလို့မရတော့ကိစ္စကိုအမြင်သွားနေတဲ့အခါခုနကကိစ္စကိုပကတိတိုင်းရှိနေပြီးတော့ဒါကိုကျွန်တော်တို့မြင်နိုင်မှုပုံပြီးအရေးကြီးတယ်လို့ထင်ပါတယ်
။နောက်တစ်ခုကမြန်မာနိုင်ငံမှာဗုဒ္ဓဘာသာနိုင်ငံလို့ခိုင်ထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့မှာဗုဒ္ဓဘာသာတရားတဲ့မှာကိုနှိုက်ကကျွန်တော်ကြားဘူးတာအဲ့ဒီလိုလိင်စိတ်ကြွယ်ပြားနေတဲ့လူတွေဟာယောက်ျားတွေကိုယဟန်ဝတ်ခွင့်မပေးဘူးဆိုပြီးတော့လည်းပဲပညာရှိစီလိုကြားပါတယ်။အဲ့ဟာနဲ့ပတ်သက်လို့ရောဘာသာရေးအတိုင်းအတိုင်းမှာလက်ခံနိုင်တဲ့တိုးတက်တဲ့အမြင်ရှိသောသံဃာတော်များကိုတွေးရပါသလား။အဲ့ယူဆကိုတွေးရပါလား
။ဘုရားဘာသာကနေလူစိတ်ဆွဲပြားပညာကိုယဟန်ခံတာအောင်ပြင်ဝင်လို့မရှိဘူးဆိုတဲ့အကျဉ်းထားတဲ့ပတ်သက်လို့အတိအကျနှစ်မျိုးကိုပြနေပါလေ။ဒါလည်းဆိုတာကကိုယ့်ရဲ့အတိအကျဖွင့်ဆိုချက် interpretation နိုင်တဲ့ပုံစံတိုင်းနဲ့ဖြစ်နေ။တချို့ကကြောက်စမကမိမမကြတော့ပညာဖြစ်တဲ့အတွက်ဒါကမလို့ဖျားရှင်ကနေဒီလိုမျိုးဝင်ကုန်ပြီးပြောထားတယ်။ဒါတချို့ကဒီလိုမျိုးပြင်ရမှုတွေမြင်းမြင်းနဲ့ရောက်စားဖြစ်ဖြစ်ဖြစ်ချင်းဆိုတဲ့အရာကတော့ခုနပြောတဲ့ဒီနေစိတ်သဘောသဘာဝမဟုတ်ဘဲနဲ့ဒီလိုမျိုးယူသားကဲဆိုဒီကိန်းကဒီဖြစ်ရတာနောက်တခြားသူကိုခံစင်းပြီးတော့ဒီကောင်ခံစင်းပြီးတော့ဥစ္စာဖြစ်လာအဲ့လိုမျိုးပုံစံမျိုးနဲ့နေတယ်ဆိုရဲအတိတ်ကဖြစ်ဆိုချက်နှစ်ခုတော့ကျွန်တော်ရှိနေပါတယ်။ဒါပေမဲ့ကျွန်တော်ပြောတဲ့အခြေအနေတစ်ခုကဘယ်လိုဖြစ်ချင်ရဟန်းဝင်ပြီးနေကျင့်ကြံပြီးတော့ဒီလိုမျိုးသိခါဖို့ဒီမထွက်သေးဘူးဒါတွေမထွက်ပါဘူးဆိုလို့ရှိရင်တော့ဒီအမျိုးကိုကျွန်တော်တို့ဒါလူသားအနေနဲ့မြင်နေတယ်ပြီးတော့ main six square ပြားဖို့ပေါ့ကျင့်ကြံပြီးတော့ဒါမျိုးကိုကျွန်တော်သိမှမဖြစ်ဘူးဆိုတော့ထောက်ပြချက်ကြီးပြောလာပါတယ်။ဆရာကတော့တချို့ကလည်းဒီလိုမျိုးဝီဒီနဲ့ပြောချက်ချက်ကြီးကိုပြန်ပြီးတော့ဒါဒီကိရန်ဆိုလို့ချင်တာအဲ့ဒါမဟုတ်ဘူးကျန်တဲ့ခေပါပြောဖြစ်ချက်ကြီးရှိလာပါမယ်ခင်ဗျာ
။ကျွန်တော်တခုထပ်ပြီးဆက်စုချင်တာကကိုအောင်မျိုးမင်းတို့လိုပုဂ္ဂိုလ်တွေကတယောက်ယောက်များယဟန်ဝုဖို့ကြိုးပမ်းမှုပါသလားလက်ခံကြတာရှိပါသလားခင်ဗျာ
ရှိတယ်ပါလေဒါကတော့ကျွန်တော်တို့ဒီခုနပြင်ပတ်ခင်မှာမိရမိကောကိုယ့်ရဲ့ယူဆနဲ့ရောက်ချတင်တော့ရောက်ချဖြစ်ကိုဆိုရရှိချင်နေဝင်ပြီးတော့လောက်အောင်နေတူရှိတယ်ဒါကြောင့်လို့ဆိုတော့ဘယ်လိုလဲဒီနေစိတ်တူပြောပြောသူ့ရဲ့ခန္ဓာကိုယ်ကဒီအမျိုးသားပေါ်ပြီးပဲဖြစ်နေတယ်အမျိုးသားရဲ့ခန္ဓာကိုယ်ဖြစ်တဲ့အတွက်ဒါကရောက်ချဆိုရဲကောင်းလာခြင်းရောကံမိပါလေ။ဒါတော့ဒီအရာခန္ဓာကိုယ်နဲ့မဆိုင်ဘူး။ဉာဏ်စိတ်ဆိုရဲစိတ်တိုင်းဆိုင်ရာနဲ့ဉာဏ်စိတ်ခံယူမှုအပိုင်းနဲ့ဆက်ဆိုင်နေတဲ့ဓာမျိုးမျိုးပြင်းတဲ့ပုံမှာရောက်ချလို့ပြောပြီးတော့ဒီဟာကိုဖြေတာဒီဒါနဲ့ပတ်သက်ပြီးတော့ကာမနာပေါင်းဝင်ရတဲ့ဟာကြီးလေအများကြီးရှိပါတယ
်။နောက်ဆုံးမေးချင်တာကကောင်းမျိုးမင်းအခုမြန်မာပြည်ထဲဝင်ပြီးဆောင်ရွက်လာပြီးတဲ့နောက်မှာဒီလင်းစိတ်ကွယ်ပြားသူများရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့တူတက်မှုတစုံတရာတွေ့လာရပြီလို့ယူဆပါလားဘယ်အပိုင်းမှာတိုးတက်လာခဲ့ပြီ
ဦးဒီပိုင်းဆိုင်ရာဖြစ်တဲ့ချောင်းရဲ့မှုကိုကျွန်တော်တို့တရားဝင်အစိုးရမြောက်လာပြီမဲ့ဒါနဲ့ပတ်သက်ပြီးဖြစ်တဲ့ချောင်းရဲ့မှုကြီးချိုးပန်းမှုကြီးဖြစ်လာတယ်လူသိခွဲပြားသူတွေကလည်းအမျိုးသမီးအခွင့်အရေးလောက်ဆောင်သူရဲ့ဝိုင်းဝန်းစမှုမှုကြီးရှိနေပြီဦးဒီပညာရှင်ရဲ့ က်ကဲလုပ်ဆောင်မှုတွေဒါတွေကတော်တော်အကောင်းလာပါတယ်။ဒိန်းဒိန်းခွဲပြားသူတွေရောဒိန်းဒိန်းခွဲပြားသူမဟုတ်တော့သူတွေကပေါ့လက်ကဲလုပ်ဆောင်မှုတွေရှိလာတယ်။ဒါပထမချက်ပါ။နောက်တစ်ခုကတော့ကျွန်တော်လူမှုစာရမှာအပြည့်အကြောင်းလာမှုပါ။သူတို့ကမီဒီယာတွေတီတီတင်းနေမှာသူတို့ရဲ့အားမန်တွေသူတို့ရဲ့ဖက်ချမှုတွေလူခွေရှိကောင်နဲ့လူညံ့တဲ့အစီအစဉ်တွေဒါတွေပေါ်လာခြင်းကကျွန်တော်တို့အရင်တော့ဘယ်လိုမှမရှိခဲ့တော့ကိစ္စတွေဖြစ်လာတယ်။နောက်တစ်ခုကကိုယ့်ရဲ့နေစိတ်ကိုပုံပုံလေးလေးပြောနိုင်တော့သူများခဏတည်းမှပေါ်လာပါပြီ။အရင်တော့ကကျွန်တော်တို့ဒီလိုမျိုးတွေကိုမိကျက်တဲ့ငါတို့စားလေခဏတည်းမှရှိနေမယ်အခုဆိုရင်အင်ဂျီတိုင်းဝိုင်းနိုင်ငံရေးပါတီတိုင်းဝိုင်းတို့ကသူချင်းနဲ့စီဝါရေးတိုင်းဝိုင်းစားလေအတိုင်းဝိုင်းဒီမှာဒီပြည်ရှင်များပြောလာတဲ့ဒီမျိုးတွေဒါမျိုးရှိလာတာကိုပုံကြီးစရာတွေ့လာတာပါခင်ဗျာ။